ဘူးစီးတောင်မြို့နယ်ဂူတာပြင်မှာဖြစ်ပွားခဲ့တဲ့ဆိုတဲ့တပ်ဖြတ်မှုများနဲ့ပတ်သက်ပြီးတမတော်ကာကွယ်ရေးဦးစီးချုပ်ယုံကစစ်ဖက်တရားစီရင်လုပ်ငန်းစဉ်များအတိုင်းဆောင်ရွက်ရရှိတယ်လို့ထုတ်ပြန်ချက်ဟာဒုတိယအကြိမ်ထုတ်ပြန်ချက်ဖြစ်ပါတယ်ပထမအကြိမ်ကတော့2019ခုနှစ်ဇူလိုင်လကနေဩဂုတ်လအထိစစ်ဆေးမှုတွေပြုလုပ်ခဲ့ပြီးဆက်လက်အရေးယူဆောင်ရွက်သွားမယ်လို့ထုတ်ပြန်ခဲ့ပါတယ်ဒါပေမဲ့ဒီသတင်းကို AP သတင်းဌာနက2018ခုနှစ်ဖေဖော်ဝါရီလမှာထုတ်ပြန်ခဲ့ပြီးတဲ့နောက်ပြည်내အစိုးရဟာဘူးသီးတောင်စီမံခန့်ခွဲရေးကော်မတီဆိုတာကိုဖွဲ့ပြီးကွင်းစင်းစစ်ဆေးတာတွေလုပ်ခဲ့ပါတယ်။အဲ့ဒီအချိန်က RFA ကဒီကိစ္စနဲ့ပတ်သက်ပြီးမေးမြန်းခဲ့ချိန်မှာနိုင်ငံတော်အတိုင်ပင်ခံရုံးညွှန်ကြားမှုချုပ်ဦးစော်ထေးကအလောင်းတွေကိုမြှုပ်ထားတာမတွေ့ရဘူးလို့ပြောဆိုခဲ့တယ်လို့ဆက်လက်စစ်ဆေးနေသေးပါလို့ဆိုပါတယ်။အလားတူပဲရခိုင်ပြည်내အစိုးရကလည်းအေဘီသတင်းဌာနကိုတရားစွဲမယ်ဆိုတာကို2018ခုနှစ်ဖေဖော်ဝါရီလ5ရက်နေ့ကအတည်ပြုပြောဆိုခဲ့ပါတယ်။ဒါပေမဲ့နောက်ပိုင်းမှာတော့ပြည်내အစိုးရဘက်ကဆက်ပြီးတရားစွဲဖို့ဆောင်ရွက်တာမတွေ့ရတော့ပါဘူး။အခုဒီတမတော်ကာကွယ်ရေးဦးစီးချုပ်ယုံကစစ်တရားရုံးဖြင့်စစ်ဆေးနိုင်ရေးစတင်ဆောင်ရွက်လျက်ရှိပြီလို့ကြေညာလိုက်တာနဲ့ပတ်သက်ပြီးဘူးသီးတောင်မြို့နယ်ပြည်내လွှတ်တော်ကိုလည်းဥထုံးအောင်တင်းကိုမေးကြည့်တဲ့အခါမှာ
ကျွန်တော်ဒီကြည့်ရတယ်ဆိုတော့ကျွန်တော်တို့ကအဲ့ဒီနေရာမှာတော့ထိုးထိုးပေါက်ပေါက်ကျွန်တော်တို့ဝင်ရောက်ပြီးတော့ကျွန်တော်တို့တော့လာနိုင်တဲ့အခြေအနေမျိုးရှိတဲ့အတွက်ကြောင့်ကျွန်တော်တို့မပြောလို့ဘူးဘာဖြစ်လို့ဆိုတော့ဒါသူတို့စီစီတဲ့အတွက်ကြောင့်တော့ဟလာဒါသူတို့စီစီရှက်ပုံမှာပဲမူတည်ပြီးတော့တော့သူတို့တွေ့ရှိရပုံမှာမူတည်ပြီးတော့သူတို့ထုတ်ပြန်တာပဲဖြစ်တယ်လို့တော့အဲ့လိုပဲကျွန်တော်ကပြောချင်တာပေါ့
ဥထုံးအောင်တိန်ပြောပြသွားတာပါတစ်စက်တည်းအခင်းဖြစ်ပွားခဲ့တဲ့ဘူးတီတော်မျိုးနဲ့ဂူတာပြင်ဒေတာကလုံးညုံရေးရအမည်မဖော်လို့တဲ့မွတ်စလင်တူကိုမေးကြည့်တဲ့အခါမှာ
ဒီမေမနညာဆိုတာဘာမှလုံးမမဟုတ်ဘူးအဲ့ဒါကဟိုနိုင်ငံတကာကပြည်ပြပါရမလားအဲ့ဒါကြောင့်လည်းဟိုအတိုင်းမှာလည်းဟိုအပြည့်လို့မပါလို့မအဲ့ဒါကိုနည်းနည်းမွတ်စလင်ကိစ္စကိုဘာမှမလုပ်ဘူးဟိုတပ်ပနိုင်ငံမှာတော့ပြည်ရဲ့အဲ့ဒါကြောင့်လည်းပြန်မလာဘူးအဲ့ဒါကိုသူတို့နည်းနည်းပါပါဟန်ဆောင်လို့တရှိမှာပေါ့အဲ့ဒါဒီမေမနညမဘမဆိုင်တဲ့ဘလုံးမရခိုင်ကအပြိမမဟုတ်ဘူးကလာကလာအပြိမမဟုတ်ဘူးတခြားချန်ကချန်ကလာအပြိမမဟုတ်ဘူ
းဒါပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကုရုပလောင်စခန်းမှာရောက်ရှိနေတဲ့ဘူးသီးတော်မျိုးနယ်ကရိုဟင်ဂျာတူဖြစ်တဲ့ရှန်တီကတော့ကာယကံရှင်တွေစိတ်ကျဉ်နှက်ဖို့အရေးကြီးဆုံးဖြစ်တယ်လို့ပြောပေမဲ့ပွင့်လင်းမြင်သာမှုမရှိဘူးလို့ပြောပါတယ
်ဒါအဓိကကတော့ဒီလိုပါပဲဒီမှာကာယကံရှင်တွေရဲ့တရားမျှတမှုပေါ့နော်သူတို့အဲ့ကာယကံကြီးကလက်ကမဲ့ဆိုလို့ဆိုရင်သူတို့ကစစ်တကားဖြစ်ပြီးအဲနိုင်ငံတကာယာဇဝေးကုံယုံဖြစ်ပြီးဒီကသူတို့တရားမျှတမှုတန်လို့ရပြီအဲ့လိုစုံမပေါ့နော်ဒီမှာအများရဲ့သဘောထားအမြင်ကြတော့စိတ်ပြီးလက်တဲ့နိုင်ငံများတာမှမရှိဘူးအဲဟောအဲ့ဒီဘက်ကသူတို့အရေးယူနေတဲ့ဆိုတဲ့ဟာလဲပွင့်လင်းမြင်သာမှုမရှိဘူးသူအဲ့လိုပဲတန်လို့တင်ပြီ
းဒါလည်းမောင်းတော်မျိုးနဲ့အတွင်းမှာအလားတူဖြစ်ပွားခဲ့တဲ့အမှုတစ်ခုဖြစ်တဲ့အင်းဒီယွာလူတက်မှုမှာတာဝန်ရှိတယ်ဆိုပြီးတော့စစ်ပက်ဆိုင်ရာတရားရုံးကနေအရာရှိ၄ဦးနဲ့တခြားအဆင့်၃ဦးကိုထောင်ဒဏ်၁၀နှစ်အပြစ်ဒဏ်ချမှတ်ခဲ့ပေမဲ့မကြခင်ပဲပြန်လွတ်ပြေးခဲ့တာကိုကဘာကသိရှိသွားလို့ဖြစ်ပါတယ်။ကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုကတော့ဂူတာပြင်ကျေးရွာမှာလူတွေကိုအစုလိုက်အပြုံလိုက်တပ်ဖြတ်ပြီးကျင်းကားချင်းနဲ့နှုတ်နှံထားတဲ့ဆိုတဲ့သတင်းအပေါ်မှာအလွန်ဆိုးရိမ်မှုရှိတဲ့အကြောင်းနဲ့အဲ့ဒီဒေသကိုလာရောက်ပြီးစုံစမ်းစစ်ဆေးခွင့်တွေလုပ်ခွင့်ပြုဖို့မနစ်ကကလေးကတောင်းဆိုထားတာဖြစ်ပါတယ်ခင်ဗျာ